မင်္ဂလာပါ RFA ပေးစာပြန်စာစီစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်စီစဉ်မှာပဲခူးတိုင်းကပေးစာကိုအရင်ဆုံးတင်ပြခြင်းပါတယ်။ဒီစာလေးကိုတွေ့ရင်မြန်မာနိုင်ငံအထက်လူကြီးတွေသိအောင်ကြီးညာပေးစေခြင်းပါတယ်တဲ့။ကျွန်တော်တို့ပဲခူးတိုင်းတာယာဝတီခရိုင်မင်းလာမြို့အလေကုန်းအုပ်စုအတွင်းကအုပ်ချုပ်မှုနဲ့ယာယီမှုတွေပေါင်းပြီးကျေးရွာသူကျေးရွာသားတွေစီကနေစစ်သားစုဆောင်ရေးအကြောင်းပြပြီးငွေကောက်နေပါတယ်တဲ့။ဒါအပြင်2025ခုနှစ်အတွက်စစ်မှုထမ်းမဲဖောက်တဲ့အခါနာမည်မပါစေခြင်းရင်သူတို့ကိုယောက်ျားလေးတဦးကို8,000နှုန်းပေးရမယ်လို့အတင်းအာဓမချင်းချောင်းငွေတောင်းနေပါတယ်ဆိုပြီးပေးပို့လာတာပါအခုတခါတင်ပြချင်တာကတော့ရန်ကုန်ကပေးစာပါ RFA ကျွန်တော်တို့တကုံမြို့သစ်မြောက်ပိုင်းရက်ွက်တွေမှာစစ်မှုထမ်းဖို့အတင်းအာဓမခေါ်တာတွေရှိနေပါတယ်ရက်ွက်အုပ်ချုပ်မှုတချို့ကလည်းစစ်မှုထမ်းအကြောင်းပြပြီးတအိမ်တောင်ကိုတလ1,000ကျပ်နှုန်းနဲ့ကောက်ခံနေပါတယ်ရန်ကုန်မှာကအလုတ်ကင်ခွင်လန်းတွေလည်းရှားလာသလိုကျွန်တော်တို့လို CDN ဝန်ထမ်းနေဆိုရင်အလုပ်တစ်ခုရဖို့တော်တော်ကိုခက်ခဲနေတာပါ။ကုန်စည်နှုန်းတွေလည်းအဆမတန်တက်နေတာကြောင့်တာမန်ပြည်သူတွေစင်းရဲတွင်တန်းနေတဲ့နှင်းလာနေကြပါဗျ။နိုင်ငံခြားထွက်ဖို့ကြတော့လဲထိုင်းမာတော်မြန်မာတွေအတွက်အခြေအနေမကောင်းတာကြောင့်ကျွန်တော်တို့အတွက်တော်တော်လေးကိုအခက်တွေ့နေရပါတယ်ဆိုပြီးပေးပို့ရင်ဖွင့်လာတာပါ
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ်239နဲ့2348ကနေပဲဖြစ်ဖြစ် RFA Burmis ရဲ့ Facebook Messenger ကပဲဖြစ်ဖြစ်ပေးပို့လို့ရပါတယ်။ email ကတဆင်ပေးပို့ခြင်းနဲ့ဆိုရင်တော့ rfa.burmis@gmail.com ကိုပေးပို့လို့ရပါတယ်ခင်ဗျာ
။အခုတကတော့တရုတ်ပြည်ကမြန်မာအလို့သမားတယောက်ပေးပို့လာတဲ့စာပါ။တရုတ်ပြည်မှာထောင်ကြတဲ့အခါတရုတ်ရဲကယွမ်30နှုန်းနဲ့စားစေတောင်းပါတယ်။ပြီးရင်စက်ချုပ်ခိုင်းပါတယ်။အရင်ကအဲ့လိုငွေမတောင်းပါဘူး။ကျမအမအရင်တယောက်ထောင်ကြတာရဲကစိတ်တောင်းခိုင်းလို့ယွမ်2,000လှမ်းတောင်းပါတယ်ယွမ်2,000ကမြန်မာငွေ12,400လောက်ရှိတာဆိုတော့တချို့သူတွေအတွက်မလွယ်လောက်ပါဘူးတခြားသူတွေအတွက်လည်းစိတ်မကောင်းစရာပါဆိုပြီးပေးပို့လာတာပါပဲခူးတိုင်းကြောက်တကားမြို့နယ်အင်းပလဲအုပ်စုစစ်ပိုကြီးကျေးရွာဂျိုကုန်းအောင်မြေကုန်းကျေးရွာတွေမှာလောင်းကစားဝိုင်းတွေအရန်ကိုချစ်ချစ်ပြက်ပြက်နေလုံနေပါတယ်အန်ကလုံးဝိုင်းတွေဆိုရင်နှစ်တွေလတွေချီပြီးတော့မှကျန့်ခိုင်ပါတီအဖွဲ့ဝင်တယောက်ကနေပြီးတော့မှလောင်းကစားဝိုင်းနေကျင်းပနေပါဗါ။အဲ့ဒါတွေကိုသက်ဆိုင်ရာတွေကပိတ်သိမ်းစီကျင်းပါတယ်။ကျွန်တော်တို့ပြည်သူတွေကစစ်ဘေးဒဏ်တွေနဲ့ဒုက္ခတွေရောက်နေပါဗါ။စီးပွားရေးအဆင်မပြေဘူးပေါ့နော်။အဲ့ဒီလောင်းကစားဝိုင်းနေပယ်ဖြတ်ပေးဖို့တင်ပြပေးပါဆိုပြီးပေးပို့လာတာပါ။ RFA ပေးစာပြန်စာစီစဉ်ကစာတွေမှာပေးပို့သူတွေရဲ့လုံခြုံရေးရနံပါတ်ကိုမဖော်ပြဘဲတင်ပြခဲ့တာပါ။ RFA ပေးစာအစီအစဉ်နေနဲ့RFA ကိုအမှန်တကယ်ပေးပို့လာတဲ့စာတွေကိုစစ်စစ်ပြီးပြန်လည်တင်ပြနေတာဖြစ်ပါတယ်။တချို့တိုင်ကြားချက်တွေဆွဆွပြောဆိုချက်တွေရာမွင်းစာပေးပို့သူတွေရဲ့အာဘော်တွေသာဖြစ်ပြီး RFA အနေနဲ့တိကျအတည်ပြုနိုင်ခြင်းမရှိပါဘူး။ပေးစာကြောင့်ထိခိုက်နစ်နာရတာရှိခဲ့ရင်ထိခိုက်နစ်နာသူလူပုဂ္ဂိုလ်အဖွဲ့အစည်းတွေအနေနဲ့ပြန်လည်ခြေပါတဲ့စာတွေပေးပို့လို့ရပါတယ်။ဒီစာတွေကိုလည်း RFA ကနေအလင်းသိမ့်သလိုပြန်လည်ပေါ်ပြသွားမှာဖြစ်ကြောင်းအတည်ပြုရပါတယ်ရှင်။ဒီတစ်ပတ်စီစဉ်ကိုတော့ဒီလောက်နဲ့ပဲရနာပါစေ။နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရှင်းဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။